KNP နဲ့မြောက်ဝီမြို့တောင်ဘက်10မိုင်ခန့်အကွာမှာရှိတဲ့ KNU တပ်မဟာ6ထွန်းချိုရနယ်မြေ4ကီကောမြို့တက်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မနက်ကစတင်ပြီးဝင်ရောက်ရှာပွေဖမ်းဆီးရမှာလွတ်တော်အမတ်တချို့အပါအဝင်တက်ကြွလှုပ်ရှားသူလူငယ်တွေပါအဖမ်းဆီးခံခဲ့ရပါတယ်။ VOA သတင်းတောင်မှအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။တင်းရင်ပြည်နယ်မြောက်ရီမြို့တောင်ဘက်ဆယ်မိုင်ခန့်အကွာမှာရှိတဲ့ KNU တပ်မ6ထိန်းချုပ်ရနယ်မြေ၄ကီကောမြို့တစ်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မနက်ကစစ်ကြောင်း၄ကြောင်းခွဲပြီးဝင်ရောက်ရှာပွေခဲ့ရမှာအဲ့ဒီနေရာမှာနေထိုင်နေတဲ့လွတ်တော်အမတ်တဦးပါဝင်တက်ကြွလှုပ်ရှားသူတချို့ဖမ်းဆီးခံခဲ့ရပါတယ်။ဒီနယ်ပိုင်းကစစ်တပ်ကမှွေနှောက်ချပွေခဲ့ရမှာလွတ်တော်အမတ်တဦးပါဝင်လူ20နီးပါးထိဖမ်းခံနိုင်ရတယ်ဆိုပြီးလေးကီကောမြို့ကကိုစောမွန်က VOA ကိုပြောပါတယ်
အော်ဒီနေ့မနေ့ကအဲ့ဒါတို့ဒီဖြစ်နေ200လောက်နဲ့စစ်ကြောင်းတရားခွဲပြီးတော့ဒီကြီးကိုလည်းဝင်လာတယ်။ဟုတ်ကဲ့ဟုတ်ကဲ့သူတို့ကလည်း960အဲ့ဒီကောင်ကနေဆင်းလာပြီးတော့ဒီဝင်လာတာဖြစ်တယ်။စစ်ကြောင်းတရားခွဲပြီးတော့ပေါ့နော်။အရင်ကဒီကြီးကိုဝင်လို့ရှိရင်ကင်းရက်ခုချက်တောင်းတယ်။နောက်ဒီတည်ဝင်လာတော့ခုနှစ်ကြိမ်လောက်ပေါ့။ပထမနှစ်ကြိမ်လောက်ကသူတို့ခုချက်တောင်းတယ်။နောက်ပိုင်းကျတော့ခုချက်မတောင်းတော့ဘူး။ဒီကမကောင်းတဲ့နဲ့သူတို့ဒီဘောနဲ့ပြင်လာတယ်သူလူချင်းရဲ့ရက်ခွက်ကိုသူ့အတူတူဆက်တဲ့ပုံစံကြီးဖြစ်သွားပြီအဲကင်ရူကလည်းဘယ်လိုလိုကြောက်ကြောင်းကြောင်းလိုက်ပြောနေတယ်မသိဘူးဒီကိကောင်မှာကအနေကိုရကျွန်တော်ချီဆက်ပြီးဟို CDM ပုံနဲ့နောက်လွတ်တော်ကိုယ်စားလှယ်အများကြီးခူအောင်နဲ့နေတာပေါ့နော်ဒီနေ့ဖြစ်ပြန်ကတော့အဲရက်ခွက်6ကအင်တိန်ကိုဝင်ပြီးတော့မှုရဲသူတို့ကဒရင်တိကြရတာအဲ့ရင်ကကျွန်တော်ရောင်းများကလွတ်တော်ကိုယ်စားလှယ်တော့ကျအဝီမင်းအောင်တော်ဝီမင်းအောင်ကိုဖန်ခေါ်ရတယ်အဲ့ဒါကအခုတော့ကျန်တဲ့ကြီးကလေးတွေသုံးယောက်လည်းပါသွားတယ်ဟုတ်ကဲ့အခုချိန်ဒီအိမ်ညာကိုတို့ကခုနှစ်ရက်တိတိတက်ပြောရမယ်လို့ဆိုတယ
်စစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မနေ့အစောပိုင်းမှာဝင်လာပြီး ARV တိုင်းအုပ်စုကလူငယ်နှစ်ယောက်ကိုစတင်ဖမ်းမိခဲ့ပြီးတဲ့နောက်တို့နေထိုင်ရာနေရာကိုတွားရောက်ဝင်ဖမ်းခဲ့ရတယ်လို့ဆိုပါတယ
်အဲတို့မနေ့စောစောခက်စောစောလေးဝင်လာတယ်ဝင်လာတော့ကကြတော့သူတို့နှစ်ယောက်အရင်မိတယ်မိတာကိုအိနောက်ပြီးအိညာကိုတပြတိုင်းနဲ့တပြပြီးလိုက်တော့အဲ့တော့ဆက်တယောက်လုံးပါပါတယ်ဘူဦးပင်ကအဖွဲကြီးသူကအဓိကတော့မျိုးရချင်းမို့အဖွဲကြီးပေါ့အခုဖမ်းပြီးတော့ခေါ်သွားပြီကျန်တဲ့အိမ်ကိုလည်းစောင့်ကြည့်ပြီးတော့မှုတင်းတဲ့အိမ်ကိုသူကဝင်မှုလုံးမှာ
မိကေကောနေရာကိုအရင်တုန်းကဆက်တက်တွေဝင်လာချိန်မှာ KNU တပ်ဖွဲ့တွေလည်းရှိနေတဲ့အတွက်အဲ့ဒီမှာနေထိုင်နေသူတွေကတော့လုံခြုံတယ်ဆိုပြီးယူဆထားကြတာပါအခုဆက်တက်တွေဝင်လာချိန်မှာတော့ဒီကေကောမြို့တက်ထဲမှာ KNU တပ်ဖွဲ့တွေမတွေ့ရဘူးလို့လည်းဆိုပါတယ် KNU တပ်မ6ထိန်းချုပ်ထားတဲ့နေမျိုးဖြစ်တဲ့အတွက် KNU တပ်တွေကတော့ဒီကေကောအရင်တောင်ကုန်းပေါ်မှာတော့နေရာယူထားတာရှိတယ်လို့လည်းဒီကေကောမှာနေထိုင်နေသူတွေကဆိုပါတယ်အခုဆိုရင်တော့ဒီကေကောမြို့တက်ထဲမှာစစ်ကောင်စီကတက်ဆွဲထားမယ်လို့လည်းသိရကြောင်းပြောပြပါရယ
်ဟုတ်ကဲ့ပထမကစစ်တပ်ကဒီလေးကေကောရဲ့ဒီမနှမ်းမကန်းမှာဟိုဒီဘာကုန်းလို့ခေါ်တဲ့ဟိုခလရ960တက်ရှိတယ်အဲ့တက်ကနေပြီးတော့ကျွန်တော်လေးကေကောပန်းညံလို့အဲ့လေးကေကောမြို့ထဲလို့လာဖို့ဆိုခဏခဏလေးရနေလာတယ်ဟောပြီးလေးကေကောထဲမှာသူတို့ကအခုမြို့ထဲကိုသူကတက်ဆွဲရမယ်လို့ပြောတယ်
ဒီကေကောမြို့တက်ထဲမှာရက်ွက်6ခုရှိပြီးအင်ဂျင်800လောက်ရှိပါတယ်။အဲ့ဒီထဲမှာလွတ်တော်အမတ်တီနဲ့စီဒီယံဝန်ထမ်းတွေတက်ကြွလှုပ်ရှားသူတွေနေထိုင်နေတယ်ဆိုပြီးပြီးခဲ့တဲ့တစ်ပတ်ခန့်ကစပြီးစစ်ကောင်စီတပ်တွေကသူတို့လိုချင်တဲ့လူ12ဦးကိုထုတ်ပေးဖို့တောင်းဆိုခဲ့တယ်လို့သိရပါတယ်။ဒါပေမဲ့ဒီအကြောင်းနဲ့ပတ်သက်လို့ KNU ကတာဝန်ရှိသူတွေကိုတော့စက်တဲ့နည်းမျှလို့မရခဲ့ပါဘူး။ဒီရက်ပိုင်းမှာပဲစစ်ကောင်စီတပ်တွေဟာလေးကေကောတဲ့ကိုဝင်ရောက်ရှာဖွေတာအနည်းနာမှတက်ဆွဲထားတာတွေကိုလည်းလုပ်လာပါတယ်။ရက်ွက်6ကိုစတင်ဝင်ရောက်ရှာဖွေဖမ်းဆီးပြီးရက်ွက်တစ်ကိုထပ်ပြီးတော့ရှာဖွေဖမ်းဆီးတာတွေလုပ်နေတယ်လို့လည်းပြောပြပါရယ်။လေးကေကော်ထဲမှာနေထိုင်နေသူတွေကတော့လက်နက်ကန်စစ်တပ်တွေဝင်လာတဲ့အတွက်အပြင်းမထွက်ရကြတော့ဘူးလို့လည်းဆိုပါရယ်။ KNU လက်နက်ကန်တပ်တွေလည်းမတွေ့ရတဲ့အတွက်လုံခြုံမှုမရှိဘူးလို့ခံစားနေကြရပြီးနောက်ထပ်ဘသူတွေကိုဝင်ရောက်ဖမ်းဆီးမလဲဆိုတာကိုစိုးရိမ်ပူပန်နေကြတယ်လို့လည်းဆိုပါရယ်။ KNU နဲ့မြန်မာအစိုးရအပြစ်ခတ်ရစဲပြီးရင်းရဲရယူထားခြင်း၊ကိရင်ဒုက္ခတွေကြီးနေရပြန်တဲ့အခါမှာထားဖို့အတွက်လေးကေကော်မျိုးတစ်ကိုဂျပန်နိုင်ငံကဒီပေါ်ဒီချင်းရဲ့အကူအညီနဲ့တိစောက်ထားတာဖြစ်ပါတယ်။လေးကေကောမျိုးတက်ကို KNU နဲ့ကင်းရင်ပြည်နယ်အစိုးရတို့ကငင်းငယ်ရေးတိစောက်ဖို့အထိမ့်အဖြစ် KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူစီဖိုးနဲ့ကင်းရင်ပြည်နယ်ဝန်ကြီးချုပ်ဦးစော်မင်းတို့က2015ခုနှစ်ဖေဖော်ဝါရီလတရနေ့မှာစတင်တိစောက်ခဲ့တာဖြစ်ပါတယ်။လေးကေကောမျိုးတက်ရဲ့လုံခြုံရေးကို KNU ကတာဝန်ယူထားတာ6နှစ်ကျော်ပြီဖြစ်ပါတယ်။အခုအခါမှာတော့မြန်မာစစ်ကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာအဖမ်းဆီးရကြောင်းတင်းချောင်လာသူတွေဟာလေးကေကောအပါအဝင် KNU ထိန်းချုပ်တဲ့ဒေသတွေမှာခိုလုံနေထိုင်နေကြပါတယ်ရှင်။